နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေဒါနိုင်ငံကိုရောက်ရှိနေချိန်မှာပဲမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့သူတူဟာမြန်မာနိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတည်းအနေနဲ့မြန်မာနိုင်ငံဗိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလေရင်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတူဦးဖြစ်တဲ့ကိုတန်းစိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ဒီကြောင်းပြည်စုံကိုတော့ကိုစော်ဝင်းနိုင်ကတင်ပြထားပါတယ်။
ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ9ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့ Donald Trump City ဟာကနေဒါဘုရင်ကံချုပ် David Johnson နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။ Donald Trump City ခုလိုကနေဒါနိုင်ငံကိုကြောင်းနေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းစိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုတန်းစိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့လည်း1989ခုနှစ်တုန်းကတနင်္လာရီတိုင်းမြို့မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြန်မာလေကြောင်းပိုင်လေယာဉ်ကြံတစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခုလုံခွင့်ရှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလေရင်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းစိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုယ်တိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်။တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်ဆွေးနွေးမိကြောင်းကိုတန်းစိုးကအခုလိုပြောပါတယ
်။သူတို့ကတော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ချင်းကျွန်တော်မြင်လာရတော့ဟိုကမိမှာပါ၊ပြင်ပေးမှာလည်း။ဒါမှမဟုတ်ကျွန်တော်ထိမ့်တယ်လည်းပါ၊ထိမ့်ပြီးလို့ရှိရင်ကျွန်တော် position မိမှာပေါ့နော်။ကျွန်တော်ရဲ့ character ပေါ့။အဲကျွန်တော် character ကသူတို့နဲ့ကိုက်နေတယ်သူတို့ကဘာမှပြောဆိုရင်တော့အဲလုတ်ပေးလိုက်ပေါ့။မကိုက်နေဘူးဆိုရင်တော့သူတို့ကလည်းတိနံပါတ်၄ဖြတ်ပါမယ်။အဲစစ်စစ်ကိုကိုနေလင်းကိစ္စနဲ့ခဏထိမ့်ဖို့ပေါ့။ Okay ။သူတို့တိတ်ချာချပါပေါ့။ပြီးတော့ပဲသူတို့ဟိုအစိုးရနေပြီးတော့ဟိုသနားကြတာမျိုးနဲ့ထုတ်နေလုတ်ပေးလိုက်မယ်။ဒါလူပြိုက်ချုံလိုက်တာ။အဲ့ဒါလည်းဖြစ်ဖြစ်မယ်။ဒါမှမဟုတ်ရှင်လည်းကတော့ပြောဥက္ကုလူတို့တတ်တဲ့ပုံစံမျိုးထားပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assessment တော့မဟုတ်ပေါ့။လူငယ်ချင်းကြဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay winder ရိုက်လိုက်တယ် okay လမ်းပေါ်မှာတငယ်ချင်းအဲလူငယ်ချင်းဖြစ်တော့ဆင်းလက်တွေ့တော့လိုက်။အဲ့တော့တုံ့ပြန်မှုဆိုတော့မရှိဘူးဆိုတာအမှန်ပဲ။ဒီမှာဟိုထားပေါ်တော့သူတို့နေပြီးမကျေစပေးရှင်ဥပဒေချပြတယ်တော့မှတုံ့ပြန်မှုမရှိသေးဘူး။ကျွန်တော်ကနေလာကြောက်ရမယ်ဆိုရင်တော့ထားပေါ်တော့ဟိုဘလုတ်ကောင်းတော့အရင်ကလုပ်ခဲ့တာလာပြီးတညမတော်နဲ့အရင်ဆိုနေနေတိကျပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အချက်ဖက်တမိုင်းပိုင်းလာမလို့နဲ့တော့ပေါ့တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့လိုလည်းညှို့ဖို့လည်းမကောင်းဘူ
းတန်းနိုင်ရင်တော့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ကျင်သေးတယ်လို့ကိုတန်းစိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားတော့ကျွန်တော်ရိုးရိုးလေးဖြစ်ကုန်တာတော်သူတို့တော့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီရိုးတယ်သူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာအဲ့ဒါမှာအဲ့တော့ကဲတော့ဒီဘက်ကပြေးခဲ့မယ်ဆိုရင်တော့တော်တော်ပြည့်ပြည့်ကြီးတော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့အကဲတော့ကကနေဒါဆိုရနေပြီးတော့ယာယီနေတိုင်းပဲပြုတ်လိုက်တယ်ဆိုရင်တော့ခုချက်ခုဝနေစရာမလိုတော့ဘူးပေါ့ဗျာနော်ပုံတွေနေနေပြီးတော့မြန်မာနိုင်ငံကိစ္စတဲ့ကိုပြောတင်ပြောတိုက်တယ်ရည်ချင်းရည်တိုက်တယ်ဆိုတော့ရည်တင်တာပေါ့
ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတိုင်းပြည်အကျိုးဖြစ်စေမဲ့ကိစ္စရပ်တွေကိုတတ်နိုင်တော့ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့တော့ကျွန်တော်မှစိတ်မရှိပါဘူးလူမျိုးရေးတော့ one way လုပ်ပြတဲ့စိတ်ဓာတ်တော့ရှိတာရှိတယ်ဆိုတော့လည်းတော့ဒီလိုလေးလုပ်နေဆိုတဲ့ကိုလည်းကျွန်တော်တို့ဝင်ပြီးတော့လူလုပ်ဖို့မရှိပါဘူးလိုပဲမယ်ဆိုရင်တတတာအပေါ်ဝင်ဖို့ကြောက်တာပ
ါ1988ခုနှစ်တွင်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားကျောင်းသားလူငယ်တွေဤသူထိုင်းမြန်မာနယ်စပ်ကိုတောခိုသွားခဲ့တဲ့ကိုတန်းဆိုနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပြီးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုက VOA ကိုပြောပြခဲ့ပူးပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုတော်အမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါလိမ့်ခင်ဗျ။